ီနယ်ထန်တလန်မြို့ကိုအောက်တိုဘာလ29ရက်နေ့ကမင်းတင်ရှို့ခဲ့တဲ့ကိစ္စဟာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေမဟုတ်ဘဲစစ်ကောင်စီတပ်ဖွဲ့ဝင်တွေသာဖြစ်တယ်လို့မြို့ကန်မျက်မြင်တဦးက VOE ကိုပြောပါတယ်စစ်ကောင်စီပြောခွင့်ရကတော့ PDF တွေကရှို့တယ်လို့ပြောဆိုထားတာပါဒီအကြောင်း VOE မြန်မာပိုင်းကကိုခင်မောင်စိုးမင်းကနေထန်တလန်မြို့ကန်မျက်မြင်တပ်တွေတဦးမြို့ပေါ်ကအိမ်မီးလောင်ခံရသူညီအမနှစ်ဦးတိတ်ဆောင်နေတဲ့ဝန်ထမ်းဟောင်းတဦးကိုနေမြန်ပြီးတင်ဆက်ထားပါရရှင
်။ချင်းပြည်နယ်ထန်တလန်မြို့မီးတင်ရှို့ခံရတဲ့အချိန်ကမြို့ထဲမှာအရသာဆိုလို့တိတိတသာရှိတာဥပန်ဟိုက်ရဲ့သူ့မိခင်နဲ့သူ့အတော်တို့သုံးဦးပဲရှိပါတယ်။အဲ့ဒီအချိန်ကမြို့ထဲမှာရှိတဲ့မိသားစုသုံးဦးတည်းကတဦးဖြစ်တဲ့ဥပန်ဟိုက်ကတော့သူတို့မျိုးကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကမီးရှို့တာမဟုတ်ပဲစစ်ကောင်စီတပ်တွေကမီးရှို့တာသူ့မျက်မြင်မှာလို့ပြောပါတယ်
။အာလုံးဝလုံးဝပုံပါပါဒီလေနဲ့လုံးဝမီးရှို့တာမဟုတ်ဘူးဒီကဲတော့မြို့ထဲမှာလည်းမရှိတော့ဘူးမြို့အပြင်မှာလည်းအားလုံးဆက်ဆော့ဆော့ကျွန်တော်ကူတိုင်းမြင်ရတာကိုဆိုတော့ကျွန်တော်သိချပြောရတယ်မီးရှို့တာတော့ကျွန်တော်သိချပြီးတယ်အကြံရှိနေစစ်သားလဲရောက်လာပြီးတော့သူတို့ကူတိုင်းမီးရှို့တာကိန်းကိုမြောက်ယေရှုပြီးနောက်တဲ့အင်ကိုယေရှုပြီးတုံးလေးအင်ကိုယေရှုပြီးမှလောတော်ယေရှုပြီးမှသူတို့အပေါ်ကိုတကယ်နဲ့ဖြစ်သွားတယ်။တနေရာတနေရာတုံးလေးနေရာတော့မှယေရှုစုပြီးတော့သူတို့ပေါ့နော်သူတို့စခန်းကိုသွားကြတာပဲအဲ့လိုမျိုးပဲကျွန်တော်လားသူတို့ပုံတဲ့နေရာကိုလမ်းတွေမှာသူတို့ဒီအောက်ကလမ်းမသေးပါပဲကျွန်တော်သိချင်တယ်
အဲ့ဒီလိုထန်တလန်မြို့မီးလောင်တော့သူတို့သုံးဦးလဲတဆင်ပြီးတဆင်ပုံအောင်ပြီးမြို့နယ်မလန်မကန်းကကျေးရွာကိုသွားရောက်ပုန်းကုန်နေခဲ့ရပြီမဲ့အဲ့ဒီကျေးရွာတွေမှာလဲစိုးရိမ်ကြောင်ကြနေရပြီးစားဝတ်နေရေးလဲခက်ခဲနေကြတယ်လို့သူကပြောပါတယ်
ကျွန်တော်ထင်တာကသုံးပုံတစ်ပုံလောက်တော့အင်ဂျက်ထဲကိုသွားတယ်သုံးပုံတစ်ပုံကကျတော့ကျေးရွာတွေကိုနေကြတာစိုးရိမ်ကူပန်ကြီးနေတဲ့အခုရှိရှိလေးပါရီဆန်ရှိရတဲ့ဟောဥစ္စာတွေကိုတော်ထဲမှာပဲဒုက္ခပက္ခာလေးနဲ့အရှင်တိနဲ့စစ်သားမတွေ့အောင်ပေါ့တကယ်လို့စစ်သားလာပြီးတော့ဒီပါရီမိစုမှာစုလို့တရက်ဆန်တစ်ရက်ဆာလို့ပဲအိမ်မှာထားပြီးတော့အဲ့ဒါကိုလို့ရှိရင်ဒုက္ခရောက်တော့မှာပဲဆားစရာဒီပါရီလည်းမရှိတော့ဘူးဟောဖက်မှာလည်းကျွန်တော်တို့ရဲ့ဆန်နေအကုန်ကြီးလောင်တော့ပြီဆိုတော့ဝေဖူနေရလည်းမရှိဘူး
တကယ်တော့ထန်တလန်မျိုးသူမျိုးသားတွေဟာသူတို့မျိုးဒုတိယအကြိမ်လက်နက်ကြီးနဲ့အပြစ်ခံရမိတင်ရှိုးခံခဲ့ရတဲ့စက်တင်ဘာလ18ရက်နေ့ကလေးကစပြီးမျိုးကိုစွန့်ခွာကုန်ကြပါတယ်အဲ့ဒီအချိန်ကထန်တလန်မျိုးလေအိမ်ကညီမနှစ်ယောက်လဲမျိုးအကြီးကမိဘတွေနေထိုင်ရာရွာကိုထွက်ပြေးခဲ့ပါတယ်ပြီးခဲ့တဲ့အော်တိုဘာလ29ရက်နေ့ကမိရှိုးခံခဲ့ရတဲ့အခါမှာတော့သူတို့အိမ်လဲမီးလောင်တဲ့အထက်ပါသွားတယ်လို့သိရပါတယ်ဒါအပြင်သူတို့ခိုလုံးနေတဲ့သူတို့မိဘတွေရဲ့ရွာအပါအဝင်မြို့နယ်အတွင်းကကျေးရွာတွေမှာတောင်ယာစပားကိုအခါတိုင်းနှစ်တွေလို့ရိတ်သိမ်းဖို့မလွယ်တော့ဘူးလို့ပြောပါတယ
်အခုလေစပားရဲ့ခုအချိန်ရောက်ပြီးကျမတို့မသွားရဲလို့လေဒီတိုင်းလေးရှင်ယုံကလွှဲပြီးဘာမှမလောက်နိုင်တော့ဘူးစစ်သားတွေကလည်းအဝေးကြီးမှဘလူးနဲ့ဆိုအဝေးကနေရှင်လေဝင်းလို့နေနိုင်တယ်အဲ့ဒါကြောင့်မသွားရဲဘူးဟိုအရင်ကပတ်ကစပားရဲ့ခုသွားလိုက်လို့နှစ်ယောက်လေအဲ့ဒီလိုနှစ်ယောက်ကိုဟိုစစ်သားတွေနေတဲ့တောင်ကုန်းပေါ်ကနေပစ်တာလေတနက်နေ့အဲကြောင့်ကျမတို့လည်းမသွားရဲတော့ဘူးအဲ့လိုဖြစ်တာ။အော်ဆရာရဲ့အဆောင်ကယုံပါတယ်ဒီတိုင်းစကားလေရိုက်လို့မရတော့ဘူးဆိုတော့အဆောင်ကယုံပါတယ်စီးရင်မပါဘူးနဲ့ကြုံတွေ့ရတော့မှာပေါ့။ချစ်ချောက်ကတော့စပားမစားမရှိဘူးမရှိအဆောင်ကကြီးနေရင်တော့တည်ယုံပါပဲဆရာရဲ့။အာဒါဆိုရင်ကျမတို့လည်းဒီစပားကိုမရိုက်တော့ဘဲနဲ့ဒီတိုင်းနေရမှာပေါ့ဆိုပြီးတော့ကျမတို့ဆုံဖြတ်လိုက်ရပါတယ်။ကရောကမလာရင်တောင်အဝေးကနေဖြစ်နိုင်နေလေ
ထန်တလန်မြို့မှာအော်တိုဘာလ29ရက်နေ့မီးရှို့မခံရခင်ကတည်းကမြို့မှာဝန်ထမ်းအများစုဟာ CDM ကိုစစ်ကောင်စီကိုအကြမ်းမဖက်မပူပေါင်းဆန္ဒပြခဲ့ကြသလိုမြို့သူမြို့သားတွေနဲ့အတူမြို့ကိုစွန့်ခွာကုန်ကြတယ်လို့လဲစီပင်ဝန်ထမ်းအောင်သူကပြောပါတယ
်မီးမလောင်ခင်ကတည်းကဌာနလေးခု၅ခုလုံးပဲအဲ့ဒီဌာနထဲမှာတောင်မှအရာရှိတွေပေါ့နော်အဲ့ဒါပဲရှိတယ်ကျန်တဲ့တို့လည်းအုပ်ဝန်ထမ်းတွေကတော့အကုန်လုံးစီတယ်မှာဝင်တော့ဝင်တာပေါ့စီတယ်မလုပ်တာပေါ့မိမလောင်ခင်ကလေးကဝန်ထမ်းတွေကအကုန်လုံးစီတယ်မှာပါဝင်သွားတာလေအဲ့တော့ယုံလေလဲထန်တလန်ကတော့ယုံလဲမဖွင့်ဘူးပေါ့မယုံလဲမတော့မတက်ဘူ
းရှင်းပြနေထန်တလန်မျိုးကအော်တိုဘာလ29ရက်နေ့မီးတင်ရှို့ခံခဲ့ရတာမတိုင်ခင်ကစက်တင်ဘာ17ရက်နေ့ကလည်းလက်နက်ကြီးကြီးတွေကြားရောက်ပြီးမီးလောင်ခဲ့ရမှာဖျားကြောင်းနဲ့ကြောင်းနဲ့တဲကိုကန်တခန်းအပါဝင် AJ 19လုံးမီးလောင်ကျွမ်းခဲ့ပါတယ်အ များစုကတော့စစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်လိုပဲယူဆနေကြပါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့တိုက်ခတ်မှုကြောင့်လဲခရီးရန်သင်းဟုတ်ဆရာတူပေးဆုံးခဲ့ပါတယ်။အဲ့ဒီနောက်မြို့သူမြို့သားတွေဟာမြို့ကိုစွန့်ခွာပြီးအနီးအနားကျေးရွာတွေနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။စက်တင်ဘာလ9ရက်နေ့ကလည်းလက်နက်ကြီးကြီးစံတွေကြောင့်ပထမအဦးဆုံးအကြိမ်မီးလောင်ခံခဲ့ရပါတယ်။အဲ့ဒီအချိန်ကနေအိမ်တစ်လုံးမီးလောင်ပျက်စီးခဲ့ပါတယ်ခင်ဗျာ။